ဖို့မျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်တခွန်653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်တင်ငန်633ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့ထိန်သိမ်းစို့ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေးစိတ်ပိုင်း
မျော်လင့်ခြင်းတန်တော်တာရှင်များကိုမင်္ဂလာနေ့ရဲ့အချိန်အခါလေးဖြစ်ပါစေလို့ဆုတောင်းပေးလိုက်ရပါတယ်။တွန်တာရှင်များရှင်။ကျမ်းမပျော်ရွှင်လူပေါင်းတွင်အစည်းအဝေးမှာမူးယစ်စိတ်ကြွစေသည့်အရာများမှပေးသောအကျိုးတရားမှုများဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တွန်တာရှင်များရှင်။လက်ဖက်ရည်နဲ့ကော်ဖီကိုတောက်သုံးတာကြောင့်အာရုံကြောတွေကိုထကြွလှုပ်ရှားစေပါတယ်။ဒီလိုတောက်သုံးတဲ့အတွက်ဉာဏ်စွမ်းတွေထက်မြက်လာသလိုအတွေးအမြင်တွေပိုပြီးတော့ထင်ရှားလာသလိုခံစားရတတ်ပါတယ်။ဒါကြောင့်မို့လက်ဖက်ရည်ကော်ဖီကိုအမှန်တကယ်တောက်သုံးတဲ့လို့အများစုကထင်မြင်ယူဆလာကြပါတယ်။သုတရှင်များရှင်တံမြန်လှူရှားမှုဆိုတာကရှိစမြဲဖြစ်ပါတယ်။လက်ဖက်ရည်ကော်ဖီတွေကိုတောက်သုံးလိုက်တဲ့အတွက်ရုပ်တရည်ခံစားလိုက်ရတဲ့တသားမှုကအာယုံကြောတွေကိုအားကောင်းစေတယ်လို့ထင်မြင်စီပါတယ်။ဒါပေမဲ့နောက်ဆုံးအကျိုးဆက်အနည်းငယ်ကကိုယ်ခန္ဓာကိုဒဏ်ရဖြစ်စီပါတယ်။မိတ်ဆွေများတို့ရှင်ဆေးဝါးကြီးကိုသုံးဆွဲတာကအရက်တောက်တာထက်အာယုံကြောတွေကိုပုံမှန်ပြည့်စည်စေနိုင်ပါတယ်။အရက်ကအရက်သမားအပေါ်ချီနှောင်တဲ့ကျိုးထက်ဆေးဝါးကြီးကစေဝကြီးသုံးသူကိုချီနှောင်တဲ့ကျိုးကပို့ပြီးတော့ခိုင်ခံပါတယ်။အရက်ဖြတ်တာထက်စေဝကြီးဖြတ်ဖို့ကခက်ပါတယ်။အရက်တောက်တာထက်စေဝကြီးသုံးတာကတကူလုံးကိုရင်မူစေပါတယ်။စေဝကြီးကပို့ပြီးတော့ညှင်းတာတဲ့အစိတ်တစ်ခုလည်းဖြစ်ပါတယ်။စေဝကြီးကအုံနောက်ကိုပျက်စီးစေပြီးအာယုံခံစားမှုတွေကိုထုံတိုင်းစီပါတယ်ဆေးရွက်ကြီးကိုပုံစံအမျိုးမျိုးနဲ့သုံးတာကဖျားသခင်ရှိတော်မှာညဉ့်ဉန်းပါတယ်သုတရှင်များရှင်ဆေးရွက်ကြီးကအုံနောက်ကိုအာနေဇေယုံသားမကအာယုံကြောခံစားမှုကိုလည်းကြည်ပြည့်စေနိုင်ပါတယ်သုတရှင်များရှင်ဆေးရွက်ကြီးကိုသုံးဆွဲတာကြောင့်အရက်အပြင်းစားတွေကိုတောက်သုံးခြင်းနဲ့စိတ်ဖြစ်ပေါ်စေပါတယ်ဒါကြောင့်မို့ဆေးရွက်ကြီးကိုတုံနာကအရစ်သမားဘဝကိုအစပြိုးပေးတဲ့အကျင့်တစ်ခုလည်းဖြစ်ပါတယ်တွတ်တရှင်များရှင်မူရစ်စိတ်ကြွစေတဲ့အရာတွေကခန္ဓာကိုယ်ခွန်အားကိုရုပ်လျော့သွားစေပါတယ်ခန္ဓာကိုယ်ပေါ်တည့်ရောက်သမျှကစိတ်အပေါ်မှာလည်းတည့်ရောက်နေပါတယ်ဒီအရာတွေကကိုယ်စိတ်နှစ်ပါးရဲ့ခွန်အားတွေကိုထကြွစေတာမှန်ပေမဲ့အာနိသင်ကုံသွားတဲ့အချိန်မှာမူလအခြေအနေတဲ့ကိုရောစိတ်ပါပိုမိုဆိုးဝါးသွားနိုင်ပါတယ်ခန္ဓာကိုယ်စွမ်းအားတွေကိုရုပ်လျော့စေယုံနာမကစိတ်နှလုံးကိုလည်းနှိပ်ကြစေပါတယ်ကိုခြင်းတရားကိုတည်တည်သွားစေတဲ့အတွက်ဆေးရွက်ကြီးနဲ့အရက်တောက်သုံးတာကလူသားမျိုးဆက်အတွက်အလွန်ဆိုးတဲ့ကျင့်ချင်းအမင်္ဂလာဖြစ်ပါတယ်ဆင်ခြင်တုံတရားထိမ့်ချုပ်ကင်းမဲ့မှုကိုလည်းဖြစ်စီပါတယ်ဒီရာတွေကိုပုံမတော့တုံးတာနဲ့အမြ ရဲ့ဆက်ကြံကြုတ်တဲ့စိတ်ဓာတ်တွေကအဲ့ဒီပုဂ္ဂိုလ်ရဲ့ပင်ကိုယ်စိတ်ဓာတ်ကဲ့သို့ဖြစ်လာပါတယ်။သောတာရှင်တို့လည်းတင်းပြပြီးခဲ့တဲ့ကျမ်းမာခြင်းအသည့်ပညာပေးသတင်းစကားလေးကိုကြားသိရခြင်းအပြင်မူရစ်စေအန္တရာယ်ကိုရှောင်ရှားလျက်ကျမ်းမာပျော်ရွှင်မှုအပေါင်းကိုပန်းဆိုင်ရယူကြပါစို့။သောတာရှင်များအားလုံးကျမ်းမာသူကအပြားပြားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ယေရှုတင်ပါတယ်ရှင
်ဂျေဇတ်တွေတွေနဲ့ဒါဒီလို့အမှုများဟန်ဆောင်ချင်းတွေနဲ့ဒါဒီလို့ပြုံးများရှင်တနေရတဲ့ချိန်ဒီလောကလေအထီးချမှုသာချမ်းသာထား
ပျော်ရွှင်ခြင်းညော်တဲ့မူရှာပွေးခြင်း
ဆမ်မဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ခြေတော်မိတ်ဆွေများအားလုံးကိုစိတ်ချမ်းသာကိုချမ်းသာရှိကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်။ယနေ့ဒီလေလိုင်းမှာလို့ရှိရင်ဒီသတင်းစကားကိုနားထောင်တဲ့ကမိတ်ဆွေအားလုံးပို့ပြီးပျော်ရွှင်သွားမယ်။နော်။ဖခင်သခင်ကဘာကြောင့်လဲဆိုတော့မိတ်ဆွေကိုကွယ်ကားတယ်စောက်ရှောက်တယ်။နေတိုင်းနေတိုင်းဖခင်သခင်ကအသက်တည်ပေးတယ်။ဖခင်ကဘယ်တော့မှအဟောင်းမပေးဘူး။မိတ်ဆွေကိုနာယီသက်ပေးတယ်။မိတ်ဆွေကိုအသက်တာအသက်ကိုပေးတယ်။မိတ်ဆွေကိုဖျားသခင်ကမိနစ်အစ်တေစက္ကန့်အစ်တေကိုပေးပြီးတော့တက်ရှင်ခိုင်းတယ်။အဲ့ဒီဖျားရဲ့ကောင်းမြတ်ခြင်းကရုဏာတွေကမိတ်ဆွေပေါ်မှာပြည့်စုံနေပြီ။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဒီအသက်တာမှာလို့ရှိရင်ပုံမပြီးတော့ဖျားသခင်အလိုတော်တိုင်းမှန်ကန်မှုရန်တွေ့ယနေ့မိတ်ဆွေတို့ကိုပေးသွားမဲ့သတင်းစကားကတော့အဆွေခင်မောများကိုမှန်ကန်စွာရွေးချယ်ပါဆိုတဲ့သတင်းစကားနဲ့ပေးသွားခြင်းပါတယ်။ရှင်းဆက်လက်မသွားမီပါလို့ရှိရင်ဖျားရှင်ကောင်းချီးပေးဖို့ရန်တွေ့ခဏလေးဆုတောင်းကြပါစို့။ကျွန်တော်မိတ်ဆွေများယနေ့ကျွန်တော်တို့ရဲ့အသက်တာမှာဆိုလို့ရှိရင်မိမိရဲ့မိတ်ဆွေကြောင့်တိုးပွားပြီးတော့မြင့်မားသွားတဲ့လူတွေရှိသလိုမိမိမိတ်ဆွေကြောင့်ပဲမိမိဘဝပျက်စီးသုံးပါးထဲမှာကြာရောက်ပြီးတော့မိမိဘဝမှာလို့ရှိရင်အဖက်ဆဲလို့မရတော့အောင်ပျက်စီးသွားတဲ့လူတွေလည်းအများကြီးပါပဲယနေ့ဒါကြောင့်ဒီလောကကမ္ဘာကြီးမှာတက်ရှင်နေထိုင်တဲ့အခါမှာကျွန်တော်တို့ကမိတ်ဆွေအဆွေခင်မွန်းကောင်းကိုဘယ်လိုရွေးချယ်ကြမလဲယနေ့မိတ်ဆွေကိုရွေးချယ်ဖို့ရန်အတွက်ကျွန်တော်တို့ရဲ့အသက်တာကဖျားလမ်းပြဖို့အရန်ကြီးတယ်။ဒါကြောင့်ယနေ့ခေတ်လူသားတွေခါဆိုရှင် မိမိရဲ့ရွေးချယ်တဲ့မိတ်ဆွေတို့ကြောင့်ကောင်းသားကြတယ်လို့ပဲပျက်စီးသွားကြတဲ့သူတွေကလည်းဒုနဲ့ဒီပါပဲ။ယနေ့ကြားနာရမယ့်သတင်းကားကတော့အဆွေခင်မွန်းများကိုမှန်ကန်စွာရွေးချယ်ပါတဲ့။တမန်ကျမ်းသာကဘလို့ဖော်ပြထားတယ်ဆိုတော့ဒေသနာကျမ်းခန်းကြီးလေးငယ်ကိုကနေတဲ့30မှာဆိုလို့ရှိရင်လူတီတယောက်ထဲထက်နှစ်ယောက်သာ၍ကောင်း၏။ကြိုးစားအားထုတ်လျင်တဲ့။ကောင်းသောကျိုးကိုရတတ်၏။တယောက်လဲလျင်တယောက်ထူလိမ့်မည်တဲ့တယောက်တဲသောသူလဲလျင်မူကားအကျိုးနည်းပြီးထူသောသူမရှိလို့ပြောထားပါတယ်ကျွန်တော်တို့ရဲ့အသက်တာမှာဆိုလို့ရဒီကြမ်းချက်ကိုဖတ်လိုက်တဲ့ခါမှာဘုရားသခင်ကကျွန်တော်တို့ကိုတကိုယ်တည်းအထီးကျန်ဘဝနဲ့နေထိုင်မှုရန်တဲ့ဘုရားကအလိုမရှိဘူးဘုရားသခင်ကလောကမှာတက်ရှင်တဲ့ခါမှာအပေါင်းအသင်းရောင်းရင်းမိတ်ဆွေတွေနဲ့မိတ်ဆွေဖွဲ့ဖို့ရန်အတွက်ဘုရားကလိုလားတယ်ဆိုတာကိုဒီကြမ်းချက်ကကျွန်တော်တို့ကိုဖော်ပြထားတာတွေ့ရပါတယ်။ဒါကြောင့်သခင်ယေရှုကိုကျွန်တော်တို့ဩယေဆန်နမူနာအဖြစ်ရှုမြင်ကြပါစို့။သခင်ယေရှုကလူတိုင်းနဲ့ယဉ်ဤစွာဆက်ဆံတော်မူခဲ့ပါတယ်။သို့တော်လည်းသူ့ရဲ့ကဲတကက်မိတ်ဆွေများအဖြစ်တပည့်တော်ဆန်တပါးကိုရွေးချယ်ခဲ့တယ်။ဒါတကက်အံ့ဖွယ်သခင်ယေရှုကမိတ်ဆွေလောကမှာရှိတဲ့လူသားတွေအားလုံးသူနဲ့တွားလာခဲ့တဲ့လူတွေအားလုံးကသူ့ရဲ့မိတ်ဆွေတွေပဲ။သူကိုကြီးလို့ချင်းကိုကြီးပေးလိုက်တယ်သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးတယ်ဒါပေမဲ့သခင်ယေရှုကတကယ်မိတ်ဆွေစီရမိတ်ဆွေမှန်เนาะအတိုင်းမင်းပေါ်တိုင်းမင်းပဲဖြစ်ဖို့ရန်အတွက်သူကလောကခီးကိုရှောက်ရတဲ့ခါမှာတပည့်တော်12ပါးကိုယူချစ်ခဲ့တယ်သူရဲ့တပည့်တော်မိတ်ဆွေတွေနဲ့အတူသွားတယ်အတူလာတယ်အတူတိုင်းမင်းနဲ့အတူစားတယ်တိုင်းမင်းပေါ်တိုင်းမင်းပဲပြုတ်တယ်တပည့်တော်များဟာသူနဲ့အနီးကပ်ဆုံးသောအပေါင်းအဖော်များဖြစ်တယ်ချစ်တော်မိတ်ဆွေဒါကြောင့်သခင်ယေရှုကမိတ်ဆွေရွေးချယ်တဲ့နေရာမှာတယောက်တည်းကိုရွေးချယ်တာမဟုတ်ဘူးเนาะတပည့်တော်12ပါးကိုသူရွေးချယ်ခဲ့တယ်ဒါဒီနေ့ကျွန်တော်တို့ရဲ့တက်တာမှာဆိုလို့ရှိရင်သခင်ခရစ်တော်ကသူနဲ့တိုင်ပင်ဖို့ရန်အတွက်သူနဲ့သွားလာဖို့ရန်အတွက်သူသွားလာတဲ့နေရာမှာဖေးမဖို့ရန်အတွက်ကူညီဖို့ရန်အတွက်တပည့်တော်12ပါးကိုရွေးချယ်ခဲ့တယ်အဲ့ဒီအကြောင်းအရာကိုကြည်ချင်းအားဖြင့်ခရစ်တော်ကမိတ်ဆွေဖွဲ့တာကိုလိုလားတယ်ဆိုတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်။တော့တာရကအပြင်မိတ်ဆွေစစ်ဆိုတာဘလို့မျိုးအသက်တာနဲ့ကျွန်တော်တို့ကိုကူညီနိုင်မလဲ။ယောနသန်နဲ့ဒါဝိဒ်ကိုကြည့်ရအောင်နော်။ကျမ်းစာထဲမှာရှိတဲ့ယောနသန်နဲ့ဒါဝိဒ်ဟာဆိုလို့ရှိရင်ဓမ္မရသမယ်ခန်းကြီး20မှာကြည့်လိုက်မယ်ဆိုရင်ပထမဆုံးခန်းကြီး20မှာကြည့်လိုက်မယ်ဆိုရင်တော့တွေ့ရပါတယ်။ဒါကြောင့်ယောနသန်နဲ့ဒါဝိဒ်ဟာဆိုလို့ရှိရင်အလွန်ချစ်ခင်တဲ့တငယ်ချင်းတစ်ယောက်ဖြစ်တယ်နော်။တယောက်ကတော့ယောနသန်ကတော့ရှင်ဘီယံရှောလုရဲ့တပါးဒီတားတော်ဖြစ်တယ်เนาะရှင်မင်းရှော့ရဲ့တားတော်တားတော်ဖြစ်တဲ့အတွက်ကြောင့်သူဒီအိမ်ရှင်းမင်းသားပဲเนาะထီးနှံဆန်ဖို့ရန်အတွက်ဖြစ်တယ်ဒါမဲ့ဒါဝိဒ်ကတော့တိုးချောင်းသားလေးเนาะတော်တဲမှာဆိုရှင်ယေရှေရဲ့တားဒါဝိဒ်ကတိုးချောင်းသားပဲเนาะဒါမဲ့ယောနသန်နဲ့ဒါဝိဒ်ကအယံချစ်တယ်အယံခင်တယ်เนาะဒါကြောင့်ယောနသန်နဲ့ဒါဝိဒ်ရဲ့မိတ်ဆွေခင်မင်မှုကဘလောက်ထိရင်းနေတယ်လဲချစ်တော်မိတ်ဆွေဓမ္မရသမေပရမဆောင်ခန်းကြီး20ငွေ50နှစ်မှာဆိုရှင်ဘလို့ဖော်ပြထားလဲဆိုတော့ယောနသန်ကလည်းသာဝရဖျားသည်တင်နဲ့ကျွန်ုပ်ဂျာသိမျိုးနွယ်နဲ့ကျွန်ုပ်မျိုးနွယ်ဆက်ကြမှာတဲ့အစဉ်အမြဲရှိတော်မူသည်တည်းဟု၍သာဝရဖျား၏နာမတော်ကိုတိုင်းသည်သဖြင့်ငါတို့နှစ်ယောက်သည်ချိန်ဆကြသည်ကိုထောက်၍ငြိမ်ဝတ်စွာသွားတော်ဟုဒါဝိဒ်အားဆိုလျင်ဒါဝိဒ်သည်ထသွား၍ယောနသန်သည်လည်းမျိုးရဲသို့ဝင်လေ၏ချစ်တော်မိတ်ဆွေတို့ဒီနေ့ကျတော့ရှင်ဘီယံရှောလူကဒါဝိဒ်ကိုတတ်ဖို့ရန်အတွက်ကြံစီတော့တယ်နော်။ဘာကြောင့်လဲဆိုဒါဝိဒ်ကဘုရားရဲ့ဗိသိက်ပေးထားခြင်းခံရတော့ဘယင်ဖြစ်လာမယ်ဖြစ်တဲ့အတွက်ကြောင့်ရှောလူကလုံးဝမှမနာလိုတော့ဘူး။ဒါကြောင့်ဒါဝိဒ်ကိုတတ်ဖို့ရန်အတွက်တနေ့ပြီးတနေ့ကြံစီတယ်။ဒီတစ်ခါတော့အထီးကျကြံစီတဲ့အချိန်ခါမှာယောနသန်ကကြားသွားတယ်။ယောနသန်ကဖခင်ရဲ့လုံရဲ့အကြောင်းကိုသိတဲ့ခါမှာဘာဖြစ်လို့လဲ။သူ့တငယ်ချင်းဒါဝိဒ်ကဖခင်ကြောင့်သိရမယ်ဆိုတာကို तू သိတဲ့ခါမှာမဖြစ်ဘူးငါတငယ်ချင်းသိလို့မဖြစ်ဘူးငါတငယ်ချင်းဒုက္ခရောက်လို့မဖြစ်ဘူးငါတငယ်ချင်းကိုငါကူညီမှဖြစ်မယ်ဒါကြောင့်ယောနသန်ကဘာဖြစ်လဲဒါဝိဒ်မင်းဒီမာနေလို့မဖြစ်တော့ဘူးမင်းပြေးတော့မင်းသွားတော့နော်မင်းလုံခြုံမဲ့နေရာကိုပြေးတော့လို့နော်ယောနသန်ကပြောတယ်ဒါမဲ့ဒါဝိဒ်ကလည်းသူ့တငယ်ချင်းသားလည်းမခွာခြင်းဘူးငါမပြေးခြင်းဘူးငါမပြေးခြင်းဘူးငါမင်းနဲ့ပဲတူတူနေခြင်းတယ်မဟုတ်ဘူးမင်းငါ့ကိုချစ်ရင်ငါ့ကိုမျက်နှိုးရင်ငါ့ကိုတကယ်မိတ်ဆွေစင်နေနဲ့ခင်းနေဆိုရင်မင်းပြေးတော့ယောနသန်ကပဲပြတယ်ဒါဝိဒ်ကိုကူညီတယ်ဒါဝိဒ်ကိုသူ့ဖခင်ရဲ့တခါတဲ့ တပ်ဖြတ်ခြင်းအနေမှာလွတ်ဖို့ရန်အတွက်နော်စိတ်ရောကိုယ်ပါတခါတည်းနှစ်ပြီးတော့ကုညီတယ်နော်ကုညီတယ်ဒါကြောင့်မလဲသူဖျားသခင်ကိုတိုင်းတီးပြီးတော့ချိန်ဆိုပြီးတော့ဒါဝိတ်ကိုကုညီခဲ့တယ်ချစ်တော်မိတ်ဆွေတို့မိတ်ဆွေစေးဆိုတာကတဲ့နေမြာရေးကြည့်လာတဲ့ခါမှာကျွန်တော်တို့ဘက်မှာယက်တီတဲ့လူပြီးတော့ကုညီပါတယ်နော်ကာကွယ်ပေးတယ်နော်ဒါကြောင့်မိမိရဲ့အခွင့်အရေးကိုစွန့်လွတ်ပြီးတော့ကုညီတတ်တယ်ယနေ့ကျွန်တော်တို့ဘယ်လိုမျိုးမိတ်ဆွေအပေါင်းအသင်းကိုရွေးချယ်ကြမလဲကျွန်တော်တို့ရဲ့ဝိညာဉ်ရေးမကြာရှုံးသွားလေအောင်မိတ်ဆွေကောင်းကိုရွေးချယ်ဖို့လိုတယ်။မှန်ကန်သောမိတ်ဆွေကိုရဖို့ရန်အတွက်ဖျားရှင်နဲ့မိတ်ဆွေဖွဲ့ဖို့လိုတယ်။ခရစ်တော်ကကျွန်တို့အသက်အတွက်မိမိရဲ့အသက်ကိုပေးခဲ့တဲ့မိတ်ဆွေကြီးဖြစ်တယ်။မိတ်ဆွေစီကြီးဖြစ်တဲ့ခရစ်တော်ရဲ့အကြံဉာဏ်ကိုကျွန်တော်တို့ကတောင်းခံရမှာဖြစ်တယ်။ချစ်တော်မိတ်ဆွေတို့။အဲ့တော့ကျွန်တော်တို့ရဲ့အသက်တာမှာဆိုလို့ရှိရင်ကမ္ဘာလောကကြီးပေါ်မှာအသက်ရှင်ရတဲ့အခါမှာเนาะကျွန်တော်တို့မယိမ့်မယိုင်နဲ့တဲ့မတ်စွာရှောက်လန်းနိုင်ဖို့ရန်အတွက်ကတော့ကျွန်တော်တို့မိတ်ဆွေကောင်းကိုရွေးချယ်ဖို့လိုတယ်။လောကခရီးကိုရှောက်လန်းတဲ့ခါမှာမိတ်ဆွေတွေကြောင့်ကျွန်တော်တို့ကြာရှုံးသွားတဲ့လူတွေအများကြီးပဲ။မိတ်ဆွေတွေကြောင့်ပျက်စီးသွားတဲ့လူတွေတပုံကြီးပဲ။ဒါကြောင့်ကျွန်တော်တို့ရွေးချယ်တဲ့ခါမှာအကောင်းဆုံးသောမိတ်ဆွေကိုရွေးချယ်နိုင်ဖို့ရန်အတွက်ကျွန်တော်တို့ရဲ့ကိုတိတ်ချစ်တဲ့ဘုရားသခင်ကိုကျွန်တော်တို့တိုင်တရမယ်။ဘုရားသခင်ကိုမြဲတမ်းဖယ်ရမ်းမိကိုရမယ်။မိတ်ဆွေစီကြီးဖြစ်တဲ့ခရစ်တော်ထံမှာကျွန်တော်တို့အမြဲတမ်းတောင်းခံရမယ်။ခရစ်တော်နဲ့အတူလက်တွဲပြီးတော့ကျွန်တော်တို့ရဲ့မိတ်ဆွေတွေအပေါင်းအသင်းတွေကိုလမ်းမတဲ့မိတ်ဆွေတွေနဲ့မရွေးချယ်မိအောင်ကျွန်တော်တို့ကိုကောင်းတဲ့နေရာမှာပို့ဆောင်နိုင်တဲ့သူတွေကိုနဲ့ရွေးချယ်မိအောင်ကျွန်တော်တို့ကိုသားရပျော်ရွှင်ပွဲကောင်းတဲ့အသက်တာနဲ့ရှင်သန်နိုင်ဖို့ရန်အတွက်ပျော်ပျော်ရွှင်ရွှင်နဲ့နေထိုင်နိုင်ဖို့ရန်အတွက်ကျွန်တော်တို့ရဲ့မိတ်ဆွေကောင်းရရှိဖို့ရန်အတွက်ကျွန်တော်တို့ဘုရားသခင်ကိုတိုင်တီးပါဘုရားသခင်နဲ့အတူလက်တွဲပါဘုရားကိုဖယ်ရမ်းမိကိုပါเนาะဒါကြောင့်ခရစ်တော်ဘုရားကကျွန်တော်တို့နဲ့အတူအမြဲတမ်းရှိတဲ့ဘုရားဖြစ်တယ်ကျွန်တော်တို့ကိုအမြဲတမ်းဆောင်မပို့ဆောင်တဲ့ဘုရားဖြစ်တယ်။ဒီဘုရားသခင်ကကျွန်တော်တို့ရဲ့အကောင်းဆုံးမိတ်ဆွေပဲ။ဒီအကောင်းဆုံးမိတ်ဆွေကိုဖယံမိခိုးပြီးတော့ကျွန်တော်အသက်ရှင်မယ်ဆိုရင်တော့လောကခီးစင်ကကျွန်တော်တို့အတွက်လုံခြုံစိတ်ချပြီးတော့ဧကံမုတ်ချအောင်မြင်မဲ့သားသမီးများဖြစ်မယ်ဆိုတာကိုကျွန်တော်နေဒီနေ့ဒီသတင်းစကားအဖြစ်တိုက်တွန်းလိုက်ချင်ပါတယ်။အားလုံးဘုရားရှင်ကောင်းချီးတောင်းချပေးပါစေ။
တန်သောတရှိများကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်သောတရှိများရှင်ကျမ်းမာပျော်ရွှင်လူပေါင်းတွေစီစဉ်မှာကင်ဆာရောဂါဖြစ်ဖွယ်လက္ခဏာ9ရဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ပထမလက္ခဏာကတော့စီးဝန်းသွားလိသွားထပြောင်းလဲလာခြင်းပဲဖြစ်ပါတယ်ဒီလိုလက္ခဏာတွေဖြစ်လာရင်တော့ဥမကြီးကင်ဆာစီးအိမ်နဲ့စီးကျိတ်ကင်ဆာတို့ဖြစ်တတ်ပါတယ်ဒုတိယလက္ခဏာကတော့ပျောက်တဲ့အချိန်ကာလကျော်လွန်ပြီးမပျောက်တဲ့အနာတွေပဲဖြစ်ပါတယ်အဲ့ဒီလက္ခဏာတွေကတော့အရည်ပြားပုံမှာဖြစ်တတ်တဲ့ကင်ဆာတွေဖြစ်တဲ့ခြေထောက်လက်မျက်နှာနဲ့မိမ့်မကူကင်ဆာတွေဖြစ်ပါတယ်တတိယလက္ခဏာကတော့အချိန်အခါမဟုတ်ပဲသွေးစင်းတာအဖြူအရည်အချွဲစင်းတာတွေပဲဖြစ်ပါတယ်နားနှာခေါင်းကင်ဆာတိမ်နဲ့မွေးလမ်းကြောင်းကင်ဆာတွေဖြစ်တတ်ပါတယ်။တိမ်ကောင်းလည်တန်းကင်ဆာ၊မွေးလမ်းကြောင်းကင်ဆာ၊မိမ့်မကူမှာဖြစ်တဲ့ကင်ဆာလက္ခဏာရက်တွေဖြစ်ကြပါတယ်။ဒီရောဂါလက္ခဏာတွေဖြစ်ပေါ်လာရင်အမြန်ဆုံးမိရက်နဲ့တောက်ဖွားဆရာဝန်ကိုပြသင့်ပါတယ်။စဒုထလက္ခဏာကတော့ရှင်သာဒါမှမဟုတ်အခြားနေရာတွေမှာအကျိတ်တွေပုံမကြီးလာတာပဲဖြစ်ပါတယ်။သားမြတ်အကျိတ်ဖုလယ်ပြီးဂျိုင်းပေါင်ရင်းတွေမှာအဖူအကျိတ်တွေစမ်းမိရင်ကြယူဆိုင်ရပါမယ်။သားမြက်ကင်ဆာကအကျိတ်အဖူကနေစပါတယ်။နို့ဒီရှုပ်ဝင်သွားတာနို့ဒီကနေသွေးထွက်ရင်အမြန်ဆုံးဆရာဝန်နဲ့ပြသင့်ပါတယ်။ဘလို့အကျိတ်ဖူမဆိုးခွဲစိတ်ခဲ့ရင်အသားစကိုတက်ခွဲခန်းမှာစစ်ဆေးပြုလုပ်ရပါမယ်။ပြင်စမမြောက်ယောဂလက္ခဏာကတော့အစာမကြေဖြစ်တာ၊ကဒွင်းပြက်တာ၊အစာမြေရမှာခက်ခဲတာတွေပဲဖြစ်ပါတယ်။ဖော်ပြခဲ့တဲ့လက္ခဏာတွေကိုခံစားရပြီဆိုရင်အထူးသဖြင့်အစာဖတ်ပါတဲ့အစာတွေကိုမျိုးရမှာတဖြည်းဖြည်းခက်ခဲလာပါတယ်။ဒီလက္ခဏာတွေကအစာလမ်းကြောင်းကင်ဆာ၊အစာအိမ်ကင်ဆာ၊အသည်းကင်ဆာတွေရဲ့လက္ခဏာဖြစ်ပါတယ်။စတမမြောက်ပြတဲ့ယောဂလက္ခဏာကတော့ကြွနိုနဲ့မှဲ့တွေတိတိတသားပြောင်းလဲလာတာတွေပဲဖြစ်ပါတယ်။ဒီလိုပြောင်းလဲလာရင်အရေပြားပုံမှာကင်ဆာတစ်မျိုးဖြစ်တတ်ပါတယ်။ဒါကြောင့်စမ်းသပ်စစ်ဆေးဖို့လိုအပ်ပါတယ်။တတမမြောက်ပြတာတဲ့ကင်ဆာယောဂါရဲ့လက္ခဏာကတော့ချောင်းတဟုတ်ဟုတ်ဆိုတာစကားသံပြလာတာတွေဖြစ်ပါတယ်။ပျောက်တဲ့အချိန်ထက်ကျော်လွန်ပြီးချောင်းတဟုတ်ဟုတ်ဆိုတာစကားသံပြလာတာတွေကလေချောင်းကင်ဆာအဆုတ်ကင်ဆာတို့ရဲ့လက္ခဏာရက်တွေဖြစ်ပါတယ်။မြန်မာပြည်မှာအဆုတ် TV ယောဂါအလွန်များပါတယ်။ဆေးလိပ်တောက်သူတွေမှာချောင်းဆိုးပြီးတက်လိုက်ပါရင် TV ယောဂါဒါမှမဟုတ်အဆုတ်ကင်ဆာယောဂါဖြစ်နိုင်ပါတယ်။တီဘီယောဂါဖြစ်တဲ့အဆုတ်မှာကင်ဆာယောဂါထပ်ပြီးဖြစ်တတ်တဲ့အတွက်သေချာစွာစမ်းစစ်စစ်ဆေးဖို့လိုအပ်ပါတယ်။သောတာရှင်များရှင်ဖော်ပြခဲ့တဲ့ကင်ဆာယောဂါဖြစ်ဖွယ်လက္ခဏာ9ရဲ့အကြောင်းကိုသိရခြင်းအပြင်ယောဂါမဖြစ်မီဖြစ်စကိုသိရှိလျက်ထိရောက်တဲ့ကုသနည်းများဖြင့်ကုသကြဖို့ဖြစ်ပါတယ်။သောတာရှင်အားလုံးကျမ်းမာဒုက္ခဖြာဖြာနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
Radio Mingla Kosef the God at the China Dawson Naisebo Your Linjin Atta Radio Nima Asha Radio The Dingong Linya Jaya Zebo Maisete Your Linjin Radio Mingla Che Nane Ke I don't live up to the car radio be dalile she like pa Jing want it to net to mingla ba mai swe ye te na ga twe ye chi the disaga twe cha ya me te kana ta twe ma hoku
Buddha shin nya shin
ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါလေရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ